တကဘာလုံးကနေစိတ်ဝင်စားစောင့်ကြည့်နေကြတဲ့2016အမေရိကန်သမ္မတရွေးကောက်ပွဲဟာဒေတာစံတော်ချိန်ဒီကနေ့မနေ့ကစလို့စတင်ပြီးတော့မဲပေးနေကြပြီဖြစ်ပါတယ်။မကြာခင်နိုင်ပိုင်းကပဲစပြီးတော့အစောပိုင်းမဲရက်လက်သတင်းတွေလည်းထွက်ပေါ်နေပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲအခြေအနေအကြောင်းကိုဒေါ်လာလက်တန်းကစူးစီးတင်ပြထားတာကိုနားဆင်ပါခင်ဗျာ။
ကျမတို့ခုအသံထွင်ချိန်ပြီးနိုင်ရီအနေငယ်ကြာမှာပဲကဘာကြီးအနေနဲ့နောက်၄နှစ်အတွက်ဘယ်သူကအမေရိကန်ပြည်ထောင်စုကိုဥဆောင်မယ်ဆိုတဲ့အဖြေထွက်လာတော့မှာပါဒီတော်တွေမှာတော့ဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်နဲ့ရီပပ်လီကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့နှစ်ဦးဟာရွေးကောက်ပွဲအောင်ပွင့်ရအစီအစဉ်ကိုနယူးယောက်တမြို့ထဲမှာပဲကျင်းပဖို့အစီအစဉ်ထားကြပါတယ်ဒါဟာ1944ခုနှစ်နောက်ပိုင်းသမ္မတလောင်းနှစ်ဦးစလုံးနယူးယောက်တမြို့ထဲမှာပဲရွေးကောက်ပွဲကိုကျိုးစုခဲ့ကြတာလေးဖြစ်ပါတယ်တိုက်တိုက်ဆိုင်ဆိုင်ပဲနှစ်ဦးစလုံးတို့အနေနဲ့ရွေးကောက်ပွဲအောင်ပွဲခံတဲ့အခမ်းအနားတွေဟာလေတနေရာနဲ့တနေရာတမိုင်ခွဲလောက်ပဲကွာတာဖြစ်ပါတယ်ဟီလရီကလင်တန်ရဲ့မဲဆွယ်လှုပ်ရှားတဲ့အဖွဲ့က Jacob Javits Center မှာအောင်ပွဲခံအခမ်းအနားကိုကျင်းပဖို့ရှိပြီးအဲ့ဒီနေရာနဲ့တမိုင်ကျော်ဝေးတဲ့နေရာမှာတော့ Donald Trump ရဲ့မဲဆွယ်လှုပ်ရှားမှုအဖွဲ့က Hilton Hotel မှာအောင်ပွဲခံကျင်းပဖို့စီစဉ်ထားတာဖြစ်ပါတယ်။ဒါကြောင့်လည်းမြို့လယ်မှာသမရလောင်းနှစ်ဦးစလုံးတို့ရဲ့အောင်ပွဲခံအခမ်းအနားတွေဟာမြို့လယ်နေရာမှာရှိတဲ့အတွက်ကြောင့်လည်းလုံခြုံရေးဟာအထူးတင်းကျပ်ထားတာဖြစ်ပါတယ်။ဟီလရီကလင်တန်အနေနဲ့တင်းလာနေကနောက်ဆုံးအရေးကြီးတဲ့ပြည်နယ်တွေမှာတွားရောက်မဲဆွယ်လှူရှားပြီးခဲ့တဲ့နောက်အင်္ဂါနေ့မနေ့ကသူ့ဌာနေနယူးယောက်ကိုပြန်လည်ရောက်ရှိလာခဲ့ပြီးမနေ့၈နာရီမှာတော့ချက်ပပကွာရှိသူ့ရဲ့နေအိမ်ရက်ွက်မှာမဲယုံကိုမနေ့၈နာရီကခင်မွန်းတဲ့သမရဟောင်းဘီကလင်တန်နဲ့တွားရောက်မဲပေးခဲ့ကြစဉ်လူအုပ်ကြီးကအခုလိုကြိုဆိုခဲ့ကြပါတယ်ဘီကလင်တန်ကဒီရွေးကောက်ပွဲရဲ့ရေးကြီးပုံကိုမဲယုံအထွတ်မှာအခုလိုပြောခဲ့ပါတယ
် You know I know how much responsibility goes with this
လောက်ထိတာဝန်ကြီးတယ်လူတွေအတော်များများကရွေးကောက်ပွဲရလက်အပေါ်မှာဘလောက်အားထားတယ်ဆိုတာကျွန်မသိပါတယ်ဆိုလိုတာကကျမဒီရွေးကောက်ပွဲမှာအောင်နိုင်ခွင့်ရမယ်ဆိုရင်ကျမတို့တိုင်းပြည်အတွက်အကောင်းဆုံးဖြစ်အောင်လှုပ်ဆောင်သွားမယ်ဆိုတာပါပဲ
။ Hillary Clinton နဲ့ခုလိုမဲပေးအပြီးမှာနယူးယောက်မြို့လေကောင်ရှိ Peninsula Hotel မှာသွားရောက်ပြီးရွေးကောက်ပွဲရလဒ်တွေဝင်လာတာကိုစောင့်ကြည့်မှာဖြစ်တဲ့အပြင်သူအနိုင်ရခင်ပြောရမယ်အောင်ပွဲခံမိကွန်းကိုလည်းပြင်ဆင်ဖို့ရှိပါတယ်။တစ်ဖက်မှာ Republican Party လောင်းသမ္မတ Trump ကတော့သူနေထိုင်ရာနယူးယောက်မြို့လေကောင်မန်ဟက်တန်မှာရှိတဲ့ကျောင်းတစ်ကျောင်းရှိမဲယုံမှာသူ့ဇနီးတဲ့မလန်နီယန်နဲ့သမီးအဗန်ကာရိုနဲ့အတူမဲပေးခဲ့ကြပါတယ်။မဲယုံအထွတ်မှာတော့သူကလက်မထောင်ကားအတက်ကျောင်းအရေးလက္ခဏာပြခဲ့ပြီးခုလိုကောက်ချက်ချပြောကြားခဲ့ပါတယ
်။ဒါဟာတကယ်ကိုကြီးမားတဲ့အခွင့်အရေးပါ။လူတိုင်းကတိတ်ကိုစိတ်အားတက်တက်ကြွကြွပါဝင်ခဲ့တာတွေ့ရပါတယ်။ဒီကဘာလုံးမှာပဲတကယ်ကိုစိတ်ထဲမှာကြီးမားတဲ့ခံစားမှုမျိုးရပါတယ်။
ဒီတော်တွင်မှာတော့ဒုတိယသမ္မတဂျိုးဘိုက်ဒန်ကဝီလ်မင်တန်ဒယ်ဝဲပြည်နယ်မှာမနေ့၈နာရီကမဲပေးခဲ့ပြီးသမ္မတဘရက်အိုဘားမားကတော့ရှီကာဂိုမှာစောစောပိုင်းကမဲပေးခဲ့တယ်လို့သိရပါတယ်။ရွေးကောက်ပွဲရလဒ်တွေကတော့မဲယုံတွေပိတ်ပြီးဒေသစံတော်ချိန်အင်္ဂါနေ့ညစပြီးပြည်နယ်အလိုက်စတင်ဝင်လာဖို့ရှိပါတယ်။အဓိကကတော့ပြည်နယ်တွေရဲ့ရွေးကောက်ပွဲကိုယ်စားလှယ်မဲပေါင်း938မဲတို့နဲ့ထက်ဝက်ဖြစ်တဲ့မဲပေါင်း290ကိုဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ကပဲနိုင်မလားရီပပ်လီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကပဲရမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်လောလောဆယ်မှာတော့ဟီလရီကလင်တန်အနေနဲ့လူထုစံတာကောက်ခံမှုတွေအရတော့ထရမ့်တဲ့အသာရနေတာတွေ့ရပါတယ်ရှင်